ရခိုင်ပြည်နယ်ဘူးတိရောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်းလေးခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA ကဝင်တိုက်တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပြောဆိုပါတယ်။အဲ့ဒီနောက်မှာတပ်မတော်ဘက်ကလေကြောင်းအထောက်ကူယူပြီးပြန်တိုက်တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီကိစ္စကိုအတည်ပြုချက်မပေးသေးပါဘူး။82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတွေနိုင်ငံတော်အကျင်းပနေချိန်မှာပဲဘူးတိရောင်ဘက်မှာတော့စစ်ရေးအခြေအနေတင်းမာနေစေဖြစ်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်္ဂါသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။နေချာဆောက်ရဲစခန်းတွေကို AA ကလွတ်လပ်ရေးနေ့မနေ့ဘက်မှာဝင်ရောက်တိုက်ခိုက်တယ်ဆိုတာကိုတပ်မတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးဘက်တွဲဖက်တွင်မှူးဘုံမှုချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုပါတယ်။
မနက်၄နာရီကငါးနာရီတော့မှာကျွန်တော်တို့ရေကင်းစခန်းလေးခုကိုအေးဝင်တိုက်တယ်။နေရာကအဲ့တော့တောင်းတော့တိလာကမြင်းပေါ်ဆိုတော့ဘူးကြီးတောင်ရဲ့မြောက်ခက်ပေါင်းတော့ရဲ့အရှိမြောက်နဲ့ကြာတာ။အဲ့ဒီနေရာတွေကမေသာစခန်းတွေမဟုတ်လည်းအတွင်းပိုင်းလေးနဲ့ကြာ။ကျွန်တော်တိကြိုက်မှုချင်းတော့အဲ့ဒီစခန်းလေးခုအခြေအနေကိုအဲ့ဒီနေရာတွေမသိရဘူး။ကျွန်တော်ဘက်ကသိတိတယ်မဲ့တိုက်သွားတယ်။စိတ်ကူတွေကိုတော့တိုက်ပါတယ်။အဲ့လိုက်သွားတဲ့အဖွဲ့တင်တယ်လေတော့နည်းနည်းဖြစ်နေမှုဖြစ်နေတယ်။အဲ့လောက်တော့ကျွန်တော်သွားနိုင်
တယ်။ဒီလိုတိုက်ခိုက်လာတဲ့ရခိုင်လက်နက်ကန်အဖွဲ့ကိုတမတော်စစ်ကြောင်းကတွေလိုက်လံရှင်းလင်းနေပြီးတိကြိုက်မှုအခြေအနေကိုမသိရသေးဘူးလို့ဘူမှုချုပ်စော်မင်းထွန်းကဆိုပါတယ်။AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်တွေကိုတော့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ဒီမနေ့မှတော့ဒီဘူးတိတော်မျိုးရဲ့မြောက်ဘက်မှာတိုက်ပွဲတွေဖြစ်နေတယ်ကြ။အဲ့ဒီမှာရှိတဲ့ဒီမေဇာကြောင်းစခန်း၄ခုကိုကျွန်တော်တို့ဒီခိုင်တမ်းလို့ခေါ်တာမြောက်ဘက်ကရှိတယ်။အဲ့ဒီမှာရန်သူအလောင်းက5လောင်းရထားတယ်။အဲ့ဒီမှာ3ဘာက6လောင်းဖမ်းမိထားတာရှိတယ်ကြ။စခန်းကိုကျွန်တော်တို့ပြည်ပြီးတော့ရှင်းလက်ရှင်းမှာဖမ်းမိထားတာကြ။အဲ့လည်းနဲ့20လောင်းကျွန်တော်တို့ဘက်ကတင်းစီရမိထားတာရှိတယ်။
ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာရဲတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးဆုံးဖြတ်မှုများခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့တိကျတည်ပြီချက်တော့မရသေးပါဘူး။တိုက်ပွဲဖြစ်ပွားရာဒေသဘက်ကိုမြန်မာတပ်မတော်ကနေရဟရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ်။
တိုက်ပွဲဖြစ်တဲ့နားကဖြစ်တဲ့စခန်းနဲ့ဘာမှမဆိုင်တဲ့အဲ့ဒီခတိလိုက်ရွာကိုဒီဗမာတပ်မတော်ဘက်ကနေပြီးတော့မှဒီနေ့မနေ့ဒီ9ថ្ងៃလောက်မှလာပြီးတော့တို့ဒီဘုံကျေးတိုက်ခိုက်သွားတာရှိတယ်။ဟိုဟဲလီကော်တာနဲ့လာပြီးတော့မှဘုံကျေးတိုက်ခိုက်တယ်လို့အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုအင်အားတွေထားပြီးတော့ဟိုအများကြီးပြက်လာတာရှိတယ်။တိုက်ပွဲကတော့ပြင်းနေတယ်ကြ
။ဘူရီတောင်မြို့နယ်တောင်မစာကျေးရွာအုပ်စုကတိလှကျေးရွာသူတူကတော့တိုက်ပွဲကြောင့်ပျက်စီးသွားတဲ့ရွာရဲ့အခြေအနေကြောင်းခုလိုပြောပါတယ
်။ကျွန်တော်ရှိရွာကအိမ်ကလေးကနေလာကြတယ်။ဒီကဘုန်းကြီးလေးနဲ့ရောက်ရတာ။ဒီကကဒီစာတင်ခန်းကိုပြေးရတ
ာကဘုန်းကြီး။ကတိလရွာကိုလေရင်နဲ့ပြေးကခဲလို့ရွာသားတွေနေနဲ့ကြောင်းလိုက်ပြီးစာရင်ရောက်မှခိုလို့နေရတယ်လို့သူမကပြောပါတယ်။ဂျာတာပတိနေကလည်းရတိတောင်မြို့နယ်မြောက်ပိုင်းတက်ဝေကျရွာနီးမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားစိုက်ပွဲဖြစ်ပွားခဲ့လို့တက်ဝေကျရွာစစ်ပေးချောင်းစခန်းနဲ့လက်နက်ကြီးကြားရောက်ပောက်ကွက်ခဲ့တာကြောင့်ခမီလူမျိုးရွာသား၄ဦးသေရန်ရရှိခဲ့ပါတယ်။2018နှစ်ကုန်ပိုင်းကနေ2019နှစ်စံတောက်ကြနေ့ထိတော့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ရတိတောင်မြို့နယ်ပုံရိုးနယ်ကြောက်တော်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်နေတာပါ။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ရှိစစ်ရှောင်ဦးကြီး3000ခန့်ရှိနေပြီလို့လူမှုကယ်ဆယ်ရေးဖွဲ့တွေကစည်ရင်ပြည့်စုံထားပါတယ်။ဒီစစ်ဘေးရှောင်တွေကိုဒေသဆိုင်ရာလူမှုအကူအညီပေးရေးဖွဲ့တွေရခိုင်နိုင်ငံရေးပါတီတွေကလည်းအကူအညီပေးဆောင်နေတာဖြစ်ပြီးအဖြစ်များရာကြောက်တော်မြို့နယ်ကဇလူချောင်းနဲ့ရိုးချောင်းဒေသအထက်ပိုင်းကိုရိခါအကူအညီပေးဆောင်သွားဖို့ကတော့တပ်မတော်ကနေပိတ်ပင်တားဆီးနေတာကြောင့်စန္ဒရိခါဆက်ဆဲဖြစ်နေတယ်လို့ကြောက်တော်မြို့နယ်ကူညီပေးရေးဖွဲ့တွေကပြောပါတယ်။မြမတပ်မတော်အနေနဲ့ NC လက်မှတ်သိုးအပြည့်ရဖွဲ့တွေရော NC လက်မှတ်မရေးသွင်းနိုင်သေးတဲ့တိုင်းသာလက်နက်ကန်ဖွဲ့တွေနဲ့ပါလေးလအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပြီးမဲ့လို့လက်ရှိရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ။